ဒီနေ့ယူနေကမြန်မာနိုင်ငံမှာဆန္ဒပြပွဲကိုသတင်းယူရင်းဖမ်းဆီးခံခဲ့ရတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရဲ့ကုသူတိုရုကူဘိုတာပြန်လွတ်ပေးဖို့အတွက်ဂျပန်အစိုးရကမြန်မာစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ဂျပန်နိုင်ငံသားကိုပြန်လွတ်ပေးဖို့မြန်မာအာဏာပိုင်တွေကိုဂျပန်တန်ရုံးကမြစ်တိုက်ရခံထားပါတယ်။သူအစိုးဆုံးပြန်လွတ်မြောက်ဖို့အတွက်သတင်းအချက်အလက်တွေစုဆောင်းပြီးတောင်းဆိုသွားမှာပါလို့ဂျပန်အစိုးရဝန်ကြီးအဖွဲ့ဒုတိယအတွင်းဝန်စေအီဂျီကီဟာရာကပြောဆိုသွားပါတယ်။ဇူလိုင်လ30ရက်နေ့ကဆန္ဒပြပွဲကိုမတန်းတင်ဗီဒီယိုရိုက်ကူးရင်းဂျပန်နိုင်ငံသားတယောက်ဖမ်းဆီးခံခဲ့ရတယ်ဆိုတာကိုဂျပန်တန်ယုံကအတည်ပြုတဲ့အကြောင်းစေအီဂျီကီဟာရာကပြောဆိုခဲ့ပေမဲ့နာမည်ကိုတော့ဒီကနေ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဂျပန်နိုင်ငံတိုကျိုမြို့နိုင်ငံခြားရေးဝန်ကြီးဌာနအပြင်မှာတော့အသက်26နှစ်အရွယ်တိုရုကူဘိုတာပြန်လည်လွတ်မြောက်ဖို့အတွက်မနေ့ကဆန္ဒပြတောင်းဆိုပွဲတွေပြုလုပ်ခဲ့ပါတယ်။ဖမ်းဆီးခံရတဲ့သူဟာစစ်တပ်အာနာသိမ့်ပြီးနောက်ပိုင်းဒုတိယမြောက်ဖမ်းဆီးခံရတဲ့ဂျပန်နိုင်ငံသားလည်းဖြစ်ပါတယ်ဖမ်းထားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလအတွင်းမြန်မာနိုင်ငံမှာဆန္ဒပြပွဲတွေကိုသတင်းယူခဲ့တဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီကိုမြန်မာစစ်ကောင်စီကဖမ်းခဲ့ပြီးလေးလအကြာမှာမေလမှာပြန်လွတ်ပေးခဲ့ပါတယ်ခင်ဗျ